င်းတိုင်းရဲ့ပင်မရေကြောင်းဖြစ်တဲ့ချင်းတွင်းမြစ်ဟာမိုင်950ကျေပြားပြီးမြောက်ကတောင်ဝင်ရှိခြင်းပါလေ။မြင်းကြံအနီးမှာအေယာဝတီမြစ်နဲ့ဖြစ်ပေတာမို့တည်ယူပို့ဆောင်ရေးမှာချင်းတွင်းမြစ်ဟာအရေးပါနေခဲ့ဖြစ်ပါလေ။2000ကမုံရွာမှာချင်းတွင်းတံတားကိုဖွင့်လှစ်နိုင်တာမို့အနောက်ချင်းတွင်းဒေသနဲ့ကူးတန်းရောင်းဝယ်ရေးအားကောင်းလာပါလေ။ကလေးဝဟုံးမလေးနဲ့ခန်းတီမှာလည်းမြစ်ကူးတံတားတွေတိဆောက်ထားတာကြောင့်ရှင်ပြည့်မြေနောက်ဆက်ကမ်းကြီးကုန်းလန်းသွားလာရည်လေွယ်ကူးလာပါလေဒီလမှာဒေတာကပြည်သူ့စီရဲ့ခုကောင်ဖြစ်စတယ်လို့ပြောနိုင်ပါလေရင်းမပင်နဲ့ကလီမျိုးနယ်ကရွာတွေကိုအေတီလာကန်းကစပြီးရှစ်ကောင်စီတပ်ကပြစ်မှတ်ထားတိုက်ခိုက်နေလို့ဒေတာကံတွေတောင်းချီပြီးတပြေးသိမ်းရှောင်နေရကြောင်းမြန်မာနောက်သတင်းဌာနကအေတီ23ရက်နေ့ကသတင်းပေးပို့ပါပဲရှင်းအနာရှင်ဆန့်ကျင်ရေးစိတ်ကြပြင်းထန်တဲ့ဒေတာတွေဖြစ်လို့စစ်ကောင်စီကနေမည်စိုးမိုးနိုင်အောင်ပြပြင်တာလို့ဒေတာကံတွေကဆိုပါတယ်။ယူတဲ့ရွာထဲမှာတက်ဆွဲတဲ့စစ်ကောင်စီတပ်ကိုစစ်ကောင်စီပြေးနိုင်တဲ့မုံရွာကလေးဝကားလားဟာဒေတာကံ PDF နဲ့စစ်ကောင်စီတပ်မပြခဏတိုက်ပွဲဖြစ်ပြီးချုပ်ကောင်မှုပြန်ဆိုင်တဲ့နေရာဖြစ်လာပါပဲ။
စကိုင်းတိုင်းမြောက်ဖက်စွန်းဒေသဖြစ်တဲ့ခန်းတီဟုံးမလင်းစတဲ့မြို့နယ်တွေကကျောက်စိမ့်ကျွတ်တဲ့နဲ့အခြားအဖို့တန်ဒယံဇာတာတွေကိုဥပဒေမဲ့တည်ယူပို့ဆောင်ရမှာချင်းတွင်းမြစ်ကိုသုံးသလိုစစ်ကောင်စီတပ်ရဲ့လက်နက်ခဲယံထောက်ပို့ပစ္စည်းနဲ့ရိခာပို့ဆောင်ရမှာလည်းသုံးရပါတယ်။ဒါဟုတ်တိတဲ့ဒေသခံ PDF တပ်ဖွဲ့တွေဟာမြစ်ကြောင်တလျှောက်မှာစစ်ကောင်စီရင်ရင်တွေကိုချုံခိုးတိုက်ခိုက်ကြပါတယ်။ဒီစမှာအစိုးရကစုံစင်းလာတဲ့စစ်ကောင်စီရင်ရင်စစ်တင်းကိုဒေသခံ PDF တွေကဝိုင်းတိုက်ကြတယ်လို့စီရင်ရင်တွေကလည်းလက်နက်ကြီးတွေနဲ့ကျန်လေပစ်ခတ်တာမို့ဒေသခံအများအပြားရွာကထပ်ပြီးတင်းဆောင်ရပါတယ်။ရင်ရင်နဲ့လိုက်ပါလာတဲ့စစ်သားတွေဟာမြေကမ်းတွေရွာတွေကိုအများဆုံးပစ်တာကြောင့်ရှောင်ပြေးသူတွေများပြားလာပါတယ
်။ဝင်းနဲ့အင်အားမကောင်းတဲ့ဒေသခံ PDF တွေရဲ့တိုက်ခိုက်မှုကြောင့်စစ်ကောင်စီရင်ရင်တွေဟာခန်းတီးကမုံရွာကိုစုံစင်းတာနရချော်ကြာသွားတယ်လို့မြန်မာနောက်ကဆိုပါတယ်။ရင်းရင်မှာလုံလုံရဲ့အတွက်လိုက်ပါလာတဲ့စစ်ကောင်စီတပ်သားတွေကလည်းခရီးစဉ်တစ်လျှောက်မှာကံပေးချေးရွာအများအပြားကိုဒုက္ခပေးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်ခြေဟုတ်ယူထားတဲ့ဒေသဆိုရင်ကုန်းချောင်းရောရေချောင်းရောတိုက်ပွဲပြင်းထန်ပါတယ်။စစ်ရင်ရင်တန်းမုံရွာရောက်တော့ပါလာတဲ့ပစ္စည်းတွေကိုကုန်းတင်ကားပေါ်တင်ပြီးမန္တလေးကိုပို့ပေးကြောင်းသိရပါတယ်။မုံရွာမန္တလေးကားလမ်းကတိုက်ပွဲအခြေအနေကိုတော့မကြည့်ရသေးပါဘူး
ချင်းတွင်းမြစ်တမ်းမှာစစ်တပ်ပိုင်းရွှေကြိုးပြူစီတင်းမောင်းနဲ့ BOC တင်းမောင်းကိုမြောင်မြို့နယ် PDF ကဒီဇင်ဘာ3ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဒီဇင်ဘာ4ရက်နေ့ထုတ် RFA သတင်းမှာဖော်ပြပါတယ်ချင်းတွင်းမြစ်ကတိုက်ပွဲတွေမှာဒေသလုံးရေမြုံမိုင်းတွေကိုဒီဇင်ဘာ12ရက်နေ့ကစာပြီးသုံးနေကြောင်းတနီ PDF ကကြေညာတာကိုဒီဇင်ဘာ13ရက်နေ့ထုတ် BBC သတင်းမှာဖော်ပြပါတယ်တနီမြို့နယ်မဲတင်ရွာနီးမှာစစ်ကောင်စီရင်ရင်တစဉ်ရင်းမြုပ်မိုင်းထိသွားလို့နင်းမြုပ်သွားကြောင်းမင်းကင်း PDF က BBC ကိုအတည်ပြုပြောပါတယ်ရင်းမြုပ်မိုင်းကိုအဝေးရင်းစနစ်နဲ့ဖောက်ခွဲတဲ့အမျိုးအစားဖြစ်ပါတယ်ရေစကြိုကြောက်ကြားနဲ့ငင်းညံကြောက်ကြားနှစ်ဖွဲ့ပေါင်းပြီးရင်းမြုပ်မိုင်းစမ်းသပ်ထုတ်လုပ်တာအောင်မြင်ကြောင်းဒီသမား9ရက်နေ့ကလေးကကြေညာထားပါတယ်မင်းကင်းနဲ့ကဏီဒေသမှာမြစ်ချောင်းသွားလာမှုမလုပ်ဖို့ကိုလည်းဒေသခံ PDF တွေကတတိပေးထားပါတယ်
ချင်းတွင်းမြစ်ထဲမှာကြွာလာနေတဲ့စစ်ရင်ရင်တွေကိုတိုက်ခိုက်တဲ့အပြင်မုံရွာကနီးမင်းကြီးကလေးဝကာလာမှာကြွာလာတဲ့စစ်ကောင်စီတပ်တွေကိုလည်းဒေသခံ PDF ကတိုက်ခိုက်ကြောင်းသိရပါတယ်။အရာဝတီမြစ်ချောင်းအတိုင်းဆန်တက်လာတဲ့စစ်ကောင်စီတင်းမောနှစီးကိုထိခိုက်နေကစပြီးဒေသခံ PDF တွေကတိုက်ခိုက်ကြောင်းမန္တလေး Free Press သတင်းမှာဖော်ပြပါတယ်။ကစားမြို့နားရောက်တော့ KIA တခင်တပ်ဖွဲ့နဲ့မြို့သား PDF ကထမှန်တိုက်ခိုက်ပြန်တဲ့အတွက်ထိခိုက်ပျက်စီးမှုတွေရှိတယ်လို့ဆိုပါတယ်။တင်းမောပြက်မှလိုက်ပါလာတဲ့စစ်ကောင်စီတပ်သားကိုပယ်ယူတဲ့မော်တော်3စီးကိုရုဏ PDF ကဆက်လက်တိုက်ခိုက်တဲ့အတွက်မော်တော်ဘုံတစ်စီးမြင့်မြုပ်ပြီးစစ်ကောင်စီတပ်သားအများအပြားပြေဆုံးကြောင်းသိရပါတယ်။ကုန်းချောင်းတိုက်ပွဲတွေအပြင်ရေချောင်းတိုက်ပွဲပါဖြတ်တိုးလာတာမှစစ်နယ်မြေကျပြန့်လာပါလေ။စစ်ကောင်စီဟာလေတဲ့အင်အားကိုတိုက်ပွဲတိုင်းမှာလိုလိုအတုံးပြူနေတာကြောင့်ရွာမိရှုခါရမှုထပ်ပြေးတိတ်ဆောင်မှုနဲ့ပြည်ကြီးပြည်စီမှုတွေတော့များပြားလာတာတွေ့ရပါတယ်ခင်ဗျာ